မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲတွေကြောင့်ဗုဒ္ဓတော်မြို့နယ်ကရွာသား2000ကျော်ဟာမြို့ပေါ်ကစခန်းရှိကူမှာစစ်ဘေးတိမ်းရှောင်နေရဆဲလို့စစ်ရှောင်ကူညီပေးအဖွဲ့ကပြောပါရယ်အစိုးရအနေနဲ့ကူညီပေးတယ်ဆိုပေမဲ့လိုအပ်ချက်တွေရှိနေဆဲလို့လည်းဆိုပါရယ်တချိန်တည်းမှာပဲအေအဖွဲ့နဲ့ဆက်ဆက်တဲ့ဆိုပြီးမတင်ကားမှုနဲ့ဖန်စီတရားဆွဲဆိုမှုတွေလည်းရှိနေဆဲပါဒီအခြေအနေကိုတော့ VOA မြန်မာပိုင်းတင်ထောက်နိုင်ကုန်အိမ်ကတင်ပြပို့ထားပါရယ
်ဟုတ်ကဲ့ပါရခိုင်ပြည်နယ်ရတိတ်တောင်မြို့နယ်တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်လိုင်ကွင်ထီးဆွဲကြောက်တန်းဆရှိတဲ့ကျေးရွာသား2000ကျော်ဟာရတိတ်တောင်မြို့တွင်စစ်ဘေးရှောင်ဒုက္ခသည်ဖြစ်နေတဲ့တိမ်းရှောင်ရောက်ရှိနေကြတယ်လို့စစ်ရှောင်ကူညီပေးရေးဖွဲ့ဝင်ကိုဘက်ကာကပြောပါတယ
်။မြို့ပေါ်မှာစခန်းရှိခုမြို့ပေါ်မှာကဲနေမှာဆိုလို့ရှိရင်2000ကျော်လောက်ရှိနေတယ်။တဲမဝင်မင်းသားအဲ့ဒီမြို့ပေါ်ရက်ွက်နေမှာနေတာကအများကြီးရှိတယ်လိုင်ကွင်းနွာလာကျော်အဲရွာလူတွေနောက်တော့ထီးသေးကြောက်တန်းသူတို့ရကအကုန်ခြောက်နေကြရတယ
်ဒီစစ်ဆောင်တွေဟာမနေ့ကနဲ့နိုဝင်ဘာ16ရက်နေ့ကလိုင်ကွင်းဒေသပတ်ဝန်းကျင်မှာဖြစ်ပွားခဲ့တဲ့မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့ကြားပစ်ခတ်တိုက်ခိုက်မှုကြောင့်တင်းချောင်လာတာလို့ကိုဘက်ကကဆိုပါတယ်လက်ရှိရသေးတောင်မြို့တွင်စကန်းရှိခုမှာရှိတဲ့စစ်ဆောင်တွေရဲ့စားတော့ရေးချင်တွေကိုကိုဘက်ကကခုလိုဆက်ပြောပါတယ
်သူကဘာသာရက်ကို300ကျားလုံးနဲ့ပေးရဲအဲ့ဒီကိစ္စကအခုက300ကျားလုံးမရဘူးဖြစ်နေအဲ့ဒီတယောက်ကိုလေရဟူဟာဆန်နှစ်ဖူးပဲပဲဆန်နှစ်ဖူးဆိုတော့အဲဒီဆန်နှစ်ဖူးကိုတွက်ကြည့်လိုက်လို့ရှိရင်ဒလမှာ6000လီပါလောက်ပဲရတယ်။ဒါပေမဲ့အဲ့လိုမျိုးကိုယ်နဲ့နီးရတယ်လူမျိုးရဲ့ဖွဲ့စည်းရေးအဲ့လိုမျိုးကူညီတာရှိရလေ။ပုံတော့မပုံလို့ဘူးပေါ့ကွာ။
ပြီးခဲ့တဲ့နှစ်ကုန်ပိုင်းကလည်းဒီနှစ်နိုဝင်ဘာလအထိရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ဒေသခံရွာသား9000ခန့်ဟာစစ်ဘေးသိမ်းရှောင်နေကြရတာပါ။စစ်ဘေးရှောင်တွေအနေနဲ့လိုအပ်တဲ့ကူညီစောင့်ကြောက်မှုတွေရတာအားနည်းနေတယ်လို့စစ်ရှောင်တွေကိုကူညီပေးတဲ့ REC ရခိုင်တိုင်းသားမျိုးနွယ်များစီယုံဥက္ကဋ္ဌဥရွှေပေါ်စိန်ကပြောပါတယ
်။ကကွေစောင့်ကြောက်တာရဲ့နောက်ပြီးတော့သူရဲ့စားဝတ်နေရေးကိစ္စရဲ့နောက်ပြီးတော့ကြံတဲ့ဒီလူမှုရေးရာအပိုင်းရဲ့တညာရေးကျန်းမာရေးကိစ္စတွေကဘယ်လိုဖြစ်ဖြစ်တလို့ပါပဲစောင့်ကြောက်တော့စောင့်ကြောက်တယ်လို့ပြောထားတယ်မြေဒေတာအလိုက်လိုအပ်ချက်အရာတောင်ဝင်အရာလောက်တာပဲဖြစ်တယ်ဆိုတော့တဖို့ပြမှာရှိနေတယ်။နောက်ပြီးတော့ဒီစစ်ရှောင်တွေကလည်းဒီအချင်းကာလကမလာဒီနေ့အမြဲတူတူစိတ်ခင်စားမှုတွေလည်းတစ်ချက်ချင်းနဲ့များလာပြီးတော့ဒီနှာချင်းမှုတွေချစ်လာတဲ့အနေထားတွေကလည်းကျွန်တော်တို့ပြရတယ်ခင
်။တချိန်တည်းမှာပဲရခိုင်လက်နက်ကင်ဖွဲ့အေအေစစ်ဦးစီးချုပ်ရဲ့ရောက်ဖတ်တဲ့ညီမတို့ကိုရဲတပ်ဖွဲ့ကနေအကြမ်းဖက်တိုက်ဖြတ်ရေးဥပဒေပုံမှန်55ကကြီးနဲ့တရားစွဲဆိုခဲ့ရမှာမယန်းကုန်းမြို့နယ်တရားရုံးကနေနိုဝင်ဘာလ14ရက်နေ့ကလက်ခံထားခဲ့ပြီးဖြစ်ပါတယ်။လက်နက်ကင်ဖွဲ့ဝင်တွေရဲ့ဆွေမျိုးသားချင်းတွေကိုဖမ်းဆီးအရေးယူတဲ့ပေါ်အေပြောခွေရခိုင်တုခကအခုလိုပြောပါတယ်
ဘုတ်တုတ်တယ်နဲ့ဆွေမျိုးမိသားစုချင်းတွေပြီးဖမ်းတယ်เนาะတခြား UNLA ရဲ့ခေါင်းဆောင်တွေမိသားစုဖို့လို့ဖမ်းလို့ဆိုတဲ့ဥစ္စာကဒါဘယ်လိုမှလက်ခံနိုင်ကြမရှိဘူးအဲ့လိုမျိုးကမိသားစုဆွေမျိုးရှိတဲ့အကောင်ဆုံးကတော့ဒေသပြည်ကစားလို့ရှိရင်အဲ့ဒီလူတွေနဲ့သူတို့ကအားလုံးမိသားစုရှိတဲ့လူတွေပဲအဲ့ဒါကြောင့်မို့လို့အများကြီးဒီမတရားလုပ်တဲ့လုပ်ရတွေကိုရပ်တယ်ရပ်ပါဆိုတဲ့ဥစ္စာတော့ကျွန်တော်တို့ဘက်ကတော့တတိပိတ်ရှင်တာလို့ရှိခဲ့တာ
ပြီးခဲ့တဲ့အောက်တိုဘာလ19ရက်နေ့ကထိုင်းနိုင်ငံချင်းမြန်မြို့ကပြန်လာတဲ့ကိုကျော်နိုင်နဲ့လာဂျူသူအေအေစစ်ဦးစီးချုပ်ပိုချုပ်ထွန်းမြတ်နိုင်ရဲ့ညီမတော်ဆက်သူမမိုးနှင်းပြူတို့ကိုရန်ကုန်လေးစိတ်မှာရဲတပ်ဖွဲ့ကဖမ်းဆီးတရားစွဲဆိုခဲ့တာပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့စီရေးပဋိပက္ခကာလတွင်အေအေနဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးရေးယူခံရမှုတွေကလည်းရှိနေပါတယ်ဒီအချိန်လေးကိုဥရှိပေါ်စိန်ကအခုလိုပြောပါတယ
်ခုဒီမြန်မာစစ်တပ်ကမတရားအကျဉ်းချုပ်ဆက်ပြီးထားတယ်ဆိုပြီးတော့မတင်ခါတယ်ဆိုပြီးတော့ဖမ်းဆီးထားတဲ့လူတော်တော်များများပြန်ပြီးတော့ဒီလက်မြောက်တဲ့အနေထားတော့တိုက်မပြေရဘူးကျွန်တော်တို့ဒီအရေးကြီးစစ်ကြမ်းရဆိုလို့ရှိရင်တော့ဒီအကောင်လုံးပေါင်းကဒီဖမ်းဆီးထားတဲ့ဒီရကတရားမင်းပါတော့ရှိနေပြီရှင
်မြန်မာစစ်တပ်ဘက်ကအေးနဲ့ပတ်သက်တဲ့ဆိုပြီးဖမ်းဆီးမှုတွေရှိနေတယ်လို့အေဘက်ကလည်းစစ်တပ်အစိုးရဝန်ထမ်းတွေကိုဖမ်းဆီးမှုတွေကလည်းရှိနေတာပါပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့က NLD မျိုးရလှုပ်တော်မှဥဖိတ်တင်းပါဝင်အိန္ဒိယနိုင်ငံသားတွေကိုအေဘက်ကဖမ်းဆီးခဲ့တာမှာအိန္ဒိယနိုင်ငံသားတွေကိုပြန်လွှတ်ပေးခဲ့ပြီးမဲ့အခုချိန်ထိဥဖိတ်တင်းကိုထိန်းသိမ်းသားဆဲဖြစ်ပါတယ်လှုပ်တော်ကိုယ်စားလှယ်ဥဖိတ်တင်းပါဝင်ရခိုင်တပ်တော်အေဘက်ကဖမ်းဆီးထားတဲ့သူတွေအများဆုံးပြန်လွှတ်ပေးရေးတောင်းဆိုတဲ့အရေးကြီးစုကိုပြည်ထောင်စုလှုပ်တော်ကနေမနေ့ကအတည်ပြုလိုက်ပါတယ်ခင်ဗျာ